မန္တလေးမြို့မစိုးရင်ကျောင်းတိုက်တိုက်တက်ကအရှင်ဝီရသူနဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးတို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့ပူးတွဲကြေညာချက်ထုတ်ပြန်ရတဲ့အထူးကရွယ်ချက်ကနိုင်ငံမှာလူမျိုးနှစ်စုကြားတန်တရားတွေချုပ်ငင်းပြီးငင်းငင်းစွာအတူရှင်တွဲနေထိုင်ဖို့အတွက်ဝိုင်းဝန်းကြိုးစားကြဖို့ဖြစ်တယ်လို့ဆရာတော်ဝီရသူကမိန့်ပါတယ
်။ဒီလိုလူမျိုးနှစ်စုကြားမှာဖြစ်ပေါ်နေတဲ့တန်တရားတွေကြီးမှုကြောင့်ဟိုဒီဟာဒီဒီကရုံးဖြစ်ရတာတွေချုပ်ငင်းသွားအောင်လို့ရည်ရတာပါ။အစီအစဉ်တော့ရှိပါတယ်ဦးဇင်းတို့ကအဓိကတော့ဒီဆင်းရဲသူဆန္ဒမျိုးဆိုရင်ဟိုပြည်သူလူထုအထူးအနေနဲ့နေတဲ့ပုံရယ်ပြီးတော့သူတို့တွေလိမ္မာရေးချရှိအောင်မေတ္တာတရားတွေပွားထားအောင်ထားတတ်အောင်အဲ့ဒီလိုဦးဇင်းတို့တွေတူတူပြီးတော့ပေါ်ပေါ်ကြောက်ဖို့စီအောင်ကြောက်ဖို့အဲ့ဒီလိုအစီအစဉ်တွေလည်းပါပါတယ်နော်
88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးကလည်းအထင်အမြင်လွဲမှားစေမှုတွေကိုဖြေဖြောင်းနိုင်ဖို့နဲ့ငြိမ်းချမ်းစွာပြည်ထနာကိုဖြေရှင်းနိုင်ဖို့အတွက်ဆရာတော်ဝီရသူမာရောသူမာပါဆန္ဒတူတာရှိတယ်လို့ပြောပါတယ
်အတိအကားတော့ဗျာအချက်၃ချက်ပေါ့ဗျာဒီတနည်းအားပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတော်အလံကိုအစ္စလမ်ဘာသာဝင်ကအလေးမပြုဘူးလို့တချို့ထင်ကြတယ်လေအဲ့ဒါမဟုတ်ဘူးဗျာတကယ်တမ်းကျအစ္စလမ်ဘာသာဝင်ကမြန်မာနိုင်ငံသားနိုင်ငံတော်အလံကိုယေကျူတာပဲတခြားလုံးလည်းအဲ့တိုင်းမရှိကြတယ်လေအဲ့တော့နိုင်ငံတော်အလံကိုယူသေးတဲ့လူတို့ဥပဒေလေးစားတဲ့လူတွေအားလုံးကိုဒီနိုင်ငံခြေစူးပြည်တဲ့လူတွေအားလုံးကိုဘယ်သူကမဆိုလူမျိုးဘာသာမခွဲခြားပဲဒီစောက်ရှောက်သွားမယ်ဆိုတဲ့ဟာတစ်ချက်ပေါ့ဗျာနောက်တစ်ခုကတော့မြန်မာတလီထုံနှန်းစင်လာများနဲ့အကန့်ညီတဲ့နိုင်ငံသားအစ္စလမ်ဘာသာဝင်အတိုင်းဝိုင်းတစ်ခုပေါ်ပေါက်လာဖို့ကြိုးပမ်းတော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မြန်မာဆန်တော့အစ္စလမ်ဘာသာဝင်လောက်ဆုလို့ကျင်တာပါနောက်နံပါတ်3ကတော့ဗုဒ္ဓဘာသာဝင်နေနဲ့အစ္စလမ်ဘာသာဝင်နေကြားထဲမှာအထင်မြင်လွဲမှားမှုတွေကိုအဖြေဖြေချင်းပျောက်သွားဖို့ပေါ့ဗျာနိုင်ငံပေါ်မှာမော်တစ်ချာဆောင်သည့်ယုံကြည်မှုနဲ့အတူအဖြေဖြေပျောက်သွားအောင်ကြိုးစားသွားကြမယ်ဆိုပြီးတော့မှကျွန်တော်တို့အဲ့ဒါအချက်သုံးချက်ပေါ်ထုတ်ပြန်ခဲ့တယ်ဗျဟုတ
်အခုဆိုရင်ပြီးခဲ့တဲ့ရှစ်ပိုင်းကစစ်တွေမျိုးမှာဖြစ်ခဲ့တဲ့ပြည်ပခအခြေအနေတွေကြောင့်ရောနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါပြီးတော့ဘင်္ဂလားဒေ့ရှ်သတင်းစာရဲ့ရေးသားချက်တွေကြောင့်မှရခိုင်ပြည်နယ်အတွင်းရှေ့မှာငြိမ်းချမ်းရေးအတွက်ပိုးပြီးအလေးထားဆောင်ရွက်တည်နေပြီလို့လည်းကိုမြအေးကသုံးသပ်ပါတယ
်ဒီနေ့ဒီချိန်ခါတော့ဗျဟိုအားလုံးလည်းသိကြတဲ့အတိုင်းပဲဗျဟိုဘင်္ဂလားဒေ့ရှ်တည်သတင်းစာကလည်းတောင်ရေးနောက်ရေးနဲ့ကိုနိုင်ငံရဲ့အချုပ်အခြာအာဏာကိုလည်းထိပါလာတဲ့အခြေအနေမျိုးတွေလည်းရှိတာတွေတွေ့ရတယ်ဗျာအဲ့တော့ဘာပဲပြောကြကျွန်တော်တို့ကကျွန်တော်နိုင်ငံအတွင်းမှာနေထိုင်တဲ့ဘာသာတွေကွဲကွဲမယ်လူမျိုးတွေကွဲကွဲမယ်ဒါမှမဟုတ်ငါတို့အားလုံးမြန်မာနိုင်ငံသားဆိုစိတ်ထဲတော့ထားရုံပဲဗျာဒါကျွန်တော်မြင်တာလေအဒီပုံမှာကျွန်တော်တို့ဆရာတော်နဲ့တွေ့ဆုံဆွေးနွေးရဆိုတဲ့အချက်လက်ကလည်းတစ်ချက်ပါပါတယ်အဲ့တော့နိုင်ငံရဲ့အရှိရေးအတွက်နဲ့ပတ်သက်ပြီးတော့မှအေးအေးချမ်းချမ်းနဲ့တိုင်းပြည်အင်အားရှိဖို့ဟိုတိုင်းအားလုံးကိုချစ်ချစ်ခင်ရင်းနှီးနဲ့ငြင်းငြင်းယူတည်ဆောက်နိုင်မှုအတွက်ကိုကျွန်တော်ကြိုးစားတဲ့အနေနဲ့တွေ့ကျင်ပါပဲ
အခြေအနေတွေတိမ်းဆောက်ခိုင်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာအခုလိုမျိုးစစ်တွေမျိုးမှာဒီတဒနာအလံပေါ်စော်ကားခံရတယ်ဆိုတဲ့အမြင်တွေကြောင့်ဒေသခံတွေပောက်ကွဲကြတာဖြစ်တယ်လို့ဆရာတော်ဥဝေရသူကမြင်ပါတယ်။ဒါပေမဲ့အများအမြင်မှာနိုင်ငံတကာအဖွဲ့အစည်းတွေဟာမြန်မာပြည်ထဲမှာလုံခြုံစိတ်ချမှုမရှိဘူးဆိုတဲ့အမြင်တွေရှိနေကြပြီးတော့ဒီလိုမလုံခြုံမှုတွေဟာဘာကြောင့်ဖြစ်ရသလဲဆိုတဲ့အခြေအနေအမှန်တွေကိုပါနိုင်ငံတကာကမြင်နိုင်ဖို့လိုတယ်လို့လည်းဆရာတော်ကမိန့်ပါတယ်။
ဒီလိုပြည်သူလူထုကနိုင်ငံသားတွေပေါ်ပူပြီးတောင်းဆိုကြည်ပါတယ်ခင်လဲခင်မင်တတ်ပါတယ်ပြီးတော့နိုင်ငံသားတွေကမှတသောအခါမှာအန်တီမပြုတ်သက်ပါဘူးခုနိုင်ငံသားတွေကိုယ်တိုင်ကမိမိဆိုင်ဘုတ်ကိုမိမိဖြတ်ပြီးတော့ခွဲခြားလုပ်တဲ့အတွက်ကြောင့်ဒီကိန်းတွေအနိုင်ခံမရတာဖြစ်တဲ့အတွက်ကြောင့်အခုလိုပေါက်ကွဲသွားတာပါတကယ်တော့ NGO တွေ INGO တွေကတရားမျှတမယ်ဆိုလို့ရှိရင်ဒီကိန်းတွေကဒီလိုမလုပ်ပါဘူးအဲ့ဒါလည်းဥစဉ်လုံးဝအာမခံကဘာကြီးကအထင်လွဲနေတာဗျတကယ်တမ်းကျတော့ဒါကအရေးကဘာသာရေးနဲ့မဆိုင်ဘူးလူမျိုးရေးနဲ့မဆိုင်ဘူးကသတ္တဝါကနေနဲ့ဟိုဘာသာရေးလူမျိုးရေးဆိုတာကြီးကိုသိပ္ပံထားပြီးတော့ခြေမိတတ်တာလေ့လာပြီးတော့ဒီအာရဆိုရဲ့ခြေလန်းတွေကိုလုံးဝဟိုရက်တာဟန်တာပေးဖို့လုပ်ရဲလို့ပြောချင်တာ
မန္တလေးမြို့မစိုးရင်ကျောင်းတိုက်တိုက်တက်ကအရှင်ဝီရသူပါရှင်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇန်နဝါရီလကဒုတိယရံပြည်ထနာအပြီးသတင်းမှားတွေကိုထုတ်ပြန်ခဲ့တဲ့အတွက်ကူညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒေသကနေထွက်သွားဖို့အတွက်ရခိုင်တိုင်းရင်းသားတွေကလည်းတောင်းဆိုနေတာရှိပါတယ်။တစ်ချိန်တည်းမှာပဲတကောင်စင်းကောက်တဲ့အခါမှာရိုဟင်ဂျာဆိုတဲ့အုံနှုံကိုရေးသားမှာကိုဒေသခံတွေကစိုးရိမ်နေပြီးအပြင်းအထန်ကန့်ကွက်နေစဉ်အတွင်းမှာပဲစစ်တွေမျိုးမှာသာသနာအလံဖြုတ်ချရတာကနေပြီးတော့ပြဿနာတွေထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီ WFB လို့ခေါ်တဲ့ကမ္ဘာစံနယ်ရိက္ခာပစ္စည်းတုံလောင်ယုံကိုဝင်ရောက်ဖျက်ဆီးတဲ့အတွက်ရဲကတနက်ဖောက်ပြီးတော့လူစုခွဲဖို့ကြိုးစားရာကနေအသက်17နှစ်အရွယ်မိန်းကလေးတဦးတေဆုံးခဲ့ရတဲ့အထိဖြေနေရရှိခဲ့ပါတယ်ရှင်။